ထိုင်းမလီနေဆက်ဆုံးကလာပြည်နယ်ဘက်ကလန်မြို့ရဲကတစ်တော်အတွင်းမှာမလေးရှားဘက်ကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေလို့ယူဆရတဲ့အမျိုးသား3ဦးကိုတွေ့ရတယ်လို့ထိုင်းအာဏာပိုင်ကပြောပါတယ်ဒီအမျိုးသားအလောင်း3လောင်းဟာလက်ပြန်ကြိုးတုတ်ထားပြီးတော့လည်းဘင်းမှာဒဏ်ရာတွေတွေ့ရှိရတဲ့အတွက်အသက်ခံရတာဖြစ်နိုင်ကြောင်းဒါကြောင့်မို့လို့ဆေးရုံကိုပို့ပြီးစစ်ဆေးမှုတွေလုပ်နေတယ်လို့ဆိုပါတယ်ဒီအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ်ခင်ဗျာ
Family နဲ့ဆုံးကလာပြည်နယ်ဘက်ကလန်မြို့ရဲကတစ်တော်အတွင်းမှာမလေးရှားဘက်ကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေလို့ယူဆတဲ့အမျိုးသားအလောင်း3လောင်းကိုမတ်လ15ရက်နေ့မနေ့ပိုင်းမှာအမိုက်ကောက်သမားတဦးကစတင်တွေ့ရှိရတာနေအာဏာပိုင်ကိုအကြောင်းကြားခဲ့တာပါသူတို့တွေဟာနေမြေအတွင်းမှာနေထိုင်နေသူတွေမဟုတ်ပဲတခြားနေရာကနေလာတဲ့သူတွေဖြစ်နိုင်ကြောင်းအမျိုးသားအလောင်းတွေတွေ့ရှိတာနဲ့ပတ်သက်လို့ရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဟိုက်ရန်ညိုတာဝန်ခံဦးပါကြီးကအခုလိုပြောပြပါတယ
်ဒီကျွန်တော်တို့မြန်မာနိုင်ငံသားလို့ယူဆလို့ရတဲ့အလောင်း3လောင်းကိုပေါ့နော်ဒီနေ့ကနေပြီးတော့အိမ်မှာအမှတ်ပြတဲ့နေရာမှာအမေတန်းတွားပြီးမိုက်ကောက်နေတဲ့အဖိုးကြီးတရားကနေပြီးတော့တွားပြီးတော့တွေ့ရှိရမှာတော့တွေ့ရှိတဲ့အခါနေပြီးတော့ဒီနီးစားရေးစခန်းကိုနေပြီးတော့တိုင်ချပြီးတော့သူတို့ဌာနဆိုင်ရာကတော့ရပ်ကွက်လူကြီးတွေကအစားရေးနောက်နောက်ဝကအလုံးတွားပြီးတော့ဆစ်ဆီးတဲ့အခါအလုံး3လောင်းကတော့ကျွန်တော်တို့3လောင်းလုံးကနေပြီးရောက်ကြတယ်ပေါ့နော်ရောက်ကြတယ်ဖြစ်နေတယ်အလုံး3လောင်းကိုနေပြီးတော့ဘက်ကလန်နေနေမှာဒီအမှတ်ပြတဲ့နေရာမှာတွေ့ရှိတယ်အဲ့လိုတွေ့ရှိတဲ့အခါအဓိကကျွန်တော်တို့ယူဆလို့ရတာကတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေဖြစ်တဲ့အဲ့နေရာမှာအလောက်ရုံစက်ရုံတွေမရှိဘူးကျွန်တော်တို့ယူဆလို့ရတာကတော့ဒီမလေးရှားကိုသွားမဲ့ခရီးသည်တွေပေါ့နော
်ဟုတ်ကဲ့
ခရီးသည်တွေလို့ကျွန်တော်တို့ယူဆလို့ရတယ်ခက်လို့ဆိုရင်တော့လူပြောင်းတိုင်းတိုင်းရှိပဲနောက်ပြီးတော့ဒီပေတဲ့သူကိုနေပြီးတော့တပ်ဝန်ညာကနေပြီးတော့လူတွေကတိတ်ချင်မယ်အခုကပေတဲ့သူတွေကိုဘယ်သူမှမသိရှိဘူးနောက်ပြီးတော့သူတို့မှပါလာတဲ့ဒီအဝတ်အစားအနေအထားကိုကျေးတဲ့ဟာမြန်မာနိုင်ငံသားတို့သူတို့သုံးပတ်လို့ရတဲ့အနေအထားရှိပါတယ်ဟုတ်ကဲ့ပါ
လက်တလုံးမှာတော့တက်ချက်ပြီးတော့လာရောက်ဆွန့်ပစ်သွားတာလို့ရဲတွေကတန်ရရှိနေပြီးတေဆုံးတာဟာ3ရက်ခန့်ရှိပြီလို့လည်းယူဆနေကြတယ်လို့ဆိုပါတယ်
။ဆွန့်ရောက်စလုံးကို၄ဘက်ကိုလှိထားတာပေါ့နော်။ဓာတ်တိုင်နဲ့၄ဘက်ကိုလှိထားတယ်ဆိုတော
့ဟုတ်ကဲ့ဟုတ်ကဲ့။
ဟိုအမှုဖြစ်တာကတော့3ရက်လောက်ရှိတော့ပြီပေါ့နော်။ယူဆရတာကတော့ရဲတွေပြည့်ပြည့်ရှိအများကြီးရောက်ဆိုလို့ရှိရင်3ရက်လောက်ကြာနေပြီးအောက်နယ်တွေထွက်လာပြီ။ဟ
ုတ်ကဲ့။
ဒီအလုံးသုံးလုံးကိုလည်းအခုဆိုလို့ရှိရင်ဒီကျွန်တော်တို့ဟာရဲ့စီယုံကြီးကိုပို့ပြီးတော့ဆွန့်ရှိပြီပြုလုပ်နေတယ်ကျွန်တော်တို့သိရပါတယ်ဟုတ်ကဲ့။
အခုလိုမျိုးတက်ဖြတ်မှုကတော့ထိုင်းတောင်ပိုင်းမှာမကြာခဏဖြစ်လေရှိပြီး၃ရောက်လောက်တပြိုင်တည်းတက်ဖြတ်တာကတော့ဘာကြောင့်ဆိုတာစဉ်းစားစရာဖြစ်နေတယ်လို့လည်းရဲတွေကပြောဆိုပြီးလူတက်မှုအတွက်ဆက်လက်စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့လည်းဆိုပါတယ်။အခုအခင်းဖြစ်ပွားခဲ့တဲ့ဘန်ကလန်မြို့ဟာဘန်ကောက်သွားတဲ့အဝေးပြေးလမ်းမပေါ်မှာရှိပြီးလူပုံကူးသူတွေတောလာနေတဲ့နေရာဖြစ်တယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်။အခုအခါမှာတော့လူတက်မှုနဲ့ပတ်သက်လို့တရားခဏ၄ကိုထပ်မံစုံစမ်းသွားမယ်လို့လည်းသိရပါရဲ့ရှင်။